Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသားရှင်များရှင်ဖေရီမြန်မာပိုင်းအစီအစဉ်2015ခုနှစ်စက်တင်ဘာလ12ရက်နေ့စနေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလပိုင်ပါဒီညနေခင်းအတွက်တာဝန်ယူတင်ဆက်သွားမှာပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုကိုသားညုံဦးနဲ့အတူတင်ဆက်ပေးသွားမှာပါဒီလူတရခုနှစ်ယောက်ထက်မနည်းတည်ဆုံးပြီး230ကျော်ဒဏ်ရာရခဲ့တဲ့ Saudi Arabia နိုင်ငံကဝန်ကြီးချုပ် Green G ပြူလဲကြခဲ့တာနဲ့ပတ်သက်လို့ဒီ Saudi အာဏာပိုင်တွေကစတင်စုံစမ်းမှုတွေပြုလုပ်နေပါတယ်။နောက်အိန္ဒိယလေပိုင်းမှာရှိတဲ့ Lucy Gaya စားတောက်ဆိုင်တဆိုင်မှာမိဖို့ကြောင့်သုံးကက်ဆိုးပေါက်ခွဲတာကြောင့်လူ80ကျော်တည်ဆုံးခဲ့ပါတယ်။ဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နားလည်ပိုင်ရေ
။ကောင်းပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့နိုဝင်ဘာလရွေးကောက်ပွဲမှာအာဏာလွှဲပေးဖို့ပြက်ကွက်မှုမရှိအောင်ဆောင်ရွက်ဖို့အတွက်အမေရိကန်အစိုးရမှအစီအစဉ်ရှိကြောင်းဒူလက်6နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရဆယ်ကပြောပါတယ
် We have a plan and we're executing that plan and that plan doesn't start the day after the election
အပြည့်အစုံနောက်ပိုင်းမှာနားဆင်ရမှာပါဒီနောက်ပိုင်းမှာတော့ကချင်ပါတီတွေရဲ့သဘောထားအမြင်တွေဒါအပြင်မိုးရွာသီဝတ်တန်ရုပ်ရှင်ပွဲတော့အကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်အခုလိုစိတ်ဝင်စားစရာသတင်းဆောင်ပါရေမတိုင်ခင်မှာတော့အခုရင်ဆုံးတော့စနေနေ့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့ကိုတောင်းညွန့်ဦးတို့ကကြေညာပေးကြမှာပါရှင
်လူ108ယောက်ထက်မနည်းတည်ဆုံးပြီး230ကျော်ဒဏ်ရာရခဲ့တဲ့ Saudi Arabia နိုင်ငံမက္ကာကအကြီးဆုံးဘလီကြီးအပေါ်ကိုဝန်ကြီးချုပ် Green G ဘာကြောင့်ပြိုလဲကျခဲ့တယ်လဲဆိုတာနဲ့ပတ်သက်လို့ Saudi အာဏာပိုင်တွေဟာစစဉ်စုံစမ်းစစ်ဆေးနေပြီဖြစ်ပါတယ်တောက်ကြနေဝိပုစုတောင်းပွဲအတွက်စုယုံကြခြင်းမှာဒီဝင်ချီဆက်လက်တံဟာပလီအမိုးကိုဖောက်ပြီးတော့လဲကြခဲ့တာပါ။အစ္စလမ်တွေအထွတ်မြတ်ထားရဒီနေရာမှာနှစ်ဆင်ကျင်းပတဲ့ Hajj ဖျားဖူးရာဒီမကြောက်မီရပိုင်းအလိုမှာအခုလိုဖြစ်ပွားခဲ့တာပါ။ပြိုလဲကျတဲ့ဝင်ချီဆက်အကျိုးအပေအပိုင်းစတွေသေဆုံးနေတဲ့ဖျားဖူးသူတွေရဲ့ဝေယုံတွေကိုအွန်လိုင်းလူမှုကွန်ရက်ကပုံနေမှာတွေ့ရပါတယ်။ဒီပလီရေမြင်ကိုချက်ထွင်ဖို့အတွက်ဆောက်လုပ်ရေးလုပ်ငန်းတွေလုပ်ကင်နေတာဖြစ်ပါတယ်။မိုးတင်းတင်းမဲမဲရွာနေတဲ့အောက်မှာလေတိုက်အားလည်းပြင်းထန်တာကြောင့်အဓိကပင်မဝင်ချီဆက်ဟာဟန်ချက်မထိန်နိုင်တော့ပဲပြိုလဲကျတာဖြစ်နိုင်တယ်လို့ပလီရဲ့အသံဖန်းအင်ဂျင်နီယာတဦးဖြစ်တဲ့မိုဟာမက်တဟာက VOE ကိုပြောပါတယ်။ Green ပြိုလဲကျချိန်မှာဖျားဖူးဝိပုစုတောင်းသူတွေဟာ Amra လို့ခေါ်တဲ့စုတောင်းပွဲတရက်ကိုကျင်းပနေတာဖြစ်ပြီးသူတို့ဟာဘလီရဲ့အလေတဲတဲကအစ္စလမ်တွေရဲ့အထွတ်အမြတ်ထားရနေရာကိုစဝိုင်းပုံတံဝိုင်းပတ်နေကြတယ်လို့တဟာကပြောပါတယ်။အခုလိုလူတွေတည်ဆုံးကြတာနဲ့ပတ်သက်လို့ Sorry အာနာပိုင်းတွေကိုကမ္ဘာခေါင်းဆောင်တွေတော်တော်များများကဝန်ထမ်းတွေကြောင်းပြောကြားခဲ့ကြပါတယ်ခင်ဗျာ။
ဥရောပသမဂ္ဂနိုင်ငံတွေတဲ့ကိုဒုက္ခသည်တွေအစုအပြုံလိုက်ဝင်ရောက်နေတဲ့ကိစ္စဟန်တာရေးဆီးရီးယားအင်းကြီးနိုင်ငံတွေရဲ့ဆောင်ရွက်မှုအပေါ်မှာဥရောပအနေနဲ့ကြီးမားတဲ့အကူအညီပေးရေးအစီအမံတက်ကိုဆောင်ဖို့ဆိုပြီးတော့ဟန်ဂရီဝန်ကြီးချုပ် Viktor Orbán ကတိုက်တွန်းလိုက်ပါတယ်။ဟန်ဂရီနိုင်ငံကတဆင့် EU တဲ့ကိုဒုက္ခသည်တွေနောက်ထပ်ဝင်ရောက်ခွင့်မပေးနိုင်ဘူးဆိုတာကိုအခြေခံပြီးတော့ဂျာမနီနိုင်ငံ Bert သတင်းစာကိုဝန်ကြီးချုပ် Orbán ကတောက်ကြနေတော့မှပြောသွားတာဖြစ်ပါတယ်။အနောက်နိုင်ငံတွေကိုတောက်ရောက်ဖို့မျှော်လင့်ချက်နဲ့ဒုက္ခသည်အတော်များများဟာအခုဟန်ဂရီနိုင်ငံထဲမှာလည်းရောက်ရှိနေကြတာဖြစ်ပါတယ်။ဆီးရီးယားဒုက္ခသည်တွေအနေနဲ့ဆီးရီးယားအင်းကြီးချင်းနိုင်ငံတွေကဒုက္ခသည်စခန်းတွေမှာလုံလုံခြုံခြုံနေဖို့နေရာရှိထားပြီးဖြစ်တယ်လို့ဟန်ဂရီဝန်ကြီးချုပ်ကပြောပါတယ်။ဥရောပတိုင်းပြည်တွေဘက်ကတော့ရောက်ဖို့သူတို့ကြိုးစားတာဟာလုံခြုံဘေးကင်းဖို့ထက်နေထိုင်မှုဘဝပိုပြီးတော့ကောင်းမွန်တဲ့နေရာကိုရှာဖွေတော့ရောက်တာဖြစ်တယ်လို့သူကဆိုပါတယ်။ဆီးရီးယားအင်းကြီးချင်းတွေဖြစ်ကြတဲ့ဒီတူရကီ၊လေဘနွန်နဲ့ဂျော်ဒန်နိုင်ငံတွေကိုပေးဖို့အတွက်အကူအညီဒေါ်လာ 3.4 ဘီလီယံထည့်ဝင်ဖို့အတွက်EU မှာပါတဲ့တိုင်းပြည်တိုင်းဟာ EU ဘဏ္ဍာငွေအတွက်နောက်ထပ်1ရာခိုင်နှုန်းစီထည့်ဝင်သွားကြဖို့သူကတိုက်တွန်းပါတယ်။ EU နေဆက်တွေကိုဖွင့်ထားမယ်ဆိုရင်တော့ဒုက္ခသည်တွေကို EU နိုင်ငံတွေကဒုက္ခသည်တွေကိုတနိုင်ငံကိုဘယ်လောက်လက်ခံမလဲဆိုတာခွဲဝေတတ်မှတ်မှုဆိုတဲ့ကိစ္စဟာလည်းအဓိပ္ပာယ်မရှိဘူးလို့သူကပြောပါတယ်။ဒုက္ခသည်တွေကိုဘယ်လောက်ကိုနေရာချထားမလဲဆိုတာကိုသိရှိဖို့မလွယ်ကူတာကြောင့်လို့ဆိုပါတယ်။နေဆက်တွေဖွင့်ထားသမျှတော့ဒုက္ခသည်တွေနောက်ထပ်ဝင်ရောက်မှုရှိနေအောင်မှာဖြစ်တယ်လို့လည်းသူကပြောပါတယ်။တောက်ကြနေတော့ကဒီချက်တိုင်းငံ break မှာလုပ်တဲ့အစည်းအဝေးအတွက်မှာဒီကလန်စုပြုချက်ကို check သမရနိုင်ငံ Poland Hungary နဲ့ Slovakia နိုင်ငံကနိုင်ငံရေးဝန်ကြီးတွေကညှင်းဆို့ခဲ့ပါတယ်ဒုက္ခသည်တွေခွဲဝေလက်ခံရေးအစုကို EU ကချမ်းသာတဲ့နိုင်ငံတွေဖြစ်ကြတဲ့ဒီ Germany နဲ့ Luxembourg တို့ကတင်ပြခဲ့တာဖြစ်ပြီးတော့ဒါကိုကုလသမဂ္ဂဘက်ကလည်းထောက်ခံထားပါတယ် EU ဖွဲ့ဝင်28နိုင်ငံကြားဒုက္ခသည်36,000ကိုခွဲဝေလက်ခံဖို့ဆိုတဲ့အစီအစဉ်ဖြစ်ပါတယ်ဒါဟာ EU အတွက်တော့ဒုတိယကမ္ဘာစစ်နောက်ပိုင်းမှာအကြီးမားဆုံးဒုက္ခသည်ဆိုင်ရာကြက်တဲဖြစ်ပြီးတော့ဒါကုတ်တစုတစည်းတဲ့ကင်တွေဖြည့်ရှင်းကြဖို့ဆိုပြီးဂျမန်နိုင်ငံကြီးဝန်ကြီး Frank Walter Steinmeier ကတိုက်တွန်းထခဲ့တာပါ။ဥရောပတဲကိုနောက်ထပ်ရောက်လာမဲ့ဒုက္ခသည်တွေကိုကင်တွေဖို့အတွက်မျှတတဲ့ခွဲဝေအစီအမံတရားထားဖို့ကိုလည်းဂျာမနီနိုင်ငံကတိုက်တွန်းနေပါတယ်ခင်ဗျာ။
ဆီးရီးယားဆွေရကိုရုရှားကဆေးအကူအညီတွေတိုးပေးလိုက်တာဟာအမေရိကန်ပါဝင်သူဦးဆောင်နေတဲ့မဟာမိတ်တွေရဲ့ဆီးရီးယားနိုင်ငံတွင်ပြည်ပခါတွေကိုနိုင်ငံရေးအရာအဖြေရှာဖို့ကြိုးပမ်းနေတာတွေကိုတားဆီးပစ်လိုက်နိုင်တယ်လို့အမေရိကန်သမ္မတဘရိုက်အိုဘားမားကပြောဆိုလိုက်ပါတယ်။ဆီးရီးယားသမ္မတဘရှာအယ်အာဆက်ဆွေရကိုဆေးအကူအညီတွေတိုးမြှင့်ပေးသွားမယ်။ရုရှားရဲ့မဟာဗျူဟာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့တုံ့ပြန်ဆောင်ရွက်သွားမှာလို့လည်းတောက်ကြနေမှာသမရကပြောပါရယ်။ရုရှားနိုင်ငံအနေနဲ့နိုင်ငံပေါင်း60ပါဝင်တဲ့မဟာမိတ်အဖွဲ့နဲ့လက်တွဲဆောင်ရွက်သွားမယ်ဆိုရင်ဗရှား LRC အစိုးရစီကနေဘာသာရေးအရာအလေးလက်သဘောထားရှိတဲ့မဟာမိတ်အဖွဲ့ကိုအာဏာအလွှဲပြောင်းလုပ်ဖို့နဲ့လက်နက်ကင်တပ်ဖွဲ့တွေအားလုံးကိုစုစည်းပြီးနိုင်ငံတွင်းတည်ငြိမ်မှုရရှိအောင်လုပ်ဖို့ဆိုတဲ့ဖြစ်နိုင်ခြေအနေအထားတစ်ခုလည်းရှိပြီးဒါဟာလည်းသူတို့ရည်မှန်းချက်ဖြစ်တယ်လို့သမရအိုဘားမားကပြောပါရယ်။ဒါပေမဲ့အချိန်တော်ကြာဆွေးနွေးယူရမယ်ဆိုတာကိုသူကပြောပါရယ်ရုရှားဟာရေတပ်သား200လောက်နဲ့တပ်ဖွဲ့ဝင်1500လောက်နေနိုင်မဲ့ရွက်ပြင်းတဲ့တွေကိုဆီးရီးယားကိုပို့ဆောင်ခဲ့တယ်လို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်အရာရှိတွေက VOA ကိုပြောပါရယ်ဒါပြင်ကာကွယ်ရေးအတွက်အသုံးပြုလေ့ရှိတဲ့ဟာဝီဇာအမြောက်တွေတာရိုပစ်ပဲ့ထင်းဒုံးကြီးတွေနဲ့စစ်သုံးယဉ်တွေကိုလည်းပို့ဆောင်ခဲ့တယ်လို့လည်းသူတို့ကပြောဆိုပါရယ်ခင်ဗျာ
အီရန်နျူကလ িয়ার ရေးနိုင်ငံတကာသဘောတူညီချက်ဟာအီရန်နျူကလ িয়ার အစီအစဉ်ကိုရပ်တန့်စေမှာမဟုတ်ဘဲနဲ့လာမယ့်နှစ်တွေအတွင်းမှာအမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့မဟာမိတ်နိုင်ငံတွေကိုအနေရဖြစ်စေမယ့်ကိစ္စရပ်တာဖြစ်တယ်လို့အမေရိကန်အောက်လွှတ်တော်ရဲ့အမိမြေလူညိုရေးကော်မတီဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။အီရန်နျူကလ িয়ার လက်နက်ထုတ်လုပ်နိုင်မှုတားဆီးရေးအတွက်အီရန်နဲ့နိုင်ငံတကာသဘောတူညီချက်ကိုလက်မခံပယ်ချဖို့အောက်လွှတ်တော်ထဲမှာမဲခွဲခဲ့ကြပြီးနောက်တနေ့မှာကော်မတီဥက္ကဋ္ဌဖြစ်သူမိုက်ကယ်မက်ကောကမှတ်ချက်ပြီးပြောဆိုသွားတာဖြစ်ပါတယ်။အထက်လွှတ်တော်မှာတော့ဒီကိစ္စကိုကြာသပတေးနေ့တုန်းကမဲခွဲရမှာအီရန်နျူကလ িয়ার သဘောတူညီချက်အပေါ်ကိုကန့်ကွက်ဖို့ Republican ဘက်ကကြိုးပမ်းတဲ့အစိုးပြုချက်ကိုဒီမိုကရက်အထက်လွှတ်တော်မတ်တွေကထိထိရောက်ရောက်ဟန်တာနိုင်ခဲ့ကြပါတယ်။မဲခွဲတော့ဒီအီရန်သဘောတူညီချက်ကိုကန့်ကွက်တဲ့အစိုးအထက်လွှတ်တော်မှာရှုံးခဲ့တာပါ။ဒါပေမဲ့လည်းအခုအောက်လွှတ်တော်မှာတော့အီရန်ရဲ့သဘောတူညီချက်ကိုကန့်ကွက်တဲ့အစိုးမဲခွဲမှုအနိုင်ရခဲ့တာကြောင့် 18 လကြောင်လို့ကြိုးပမ်းခဲ့တဲ့သမ္မတဥပမာအစိုးရရဲ့ဒီသဘောတူညီချက်ကိုအမေရိကန်လွှတ်တော်ဘက်ကလက်မခံဘူးဆိုတာကိုပြသလိုက်တဲ့အချက်လည်းဖြစ်ပါတယ်ခင်ဗျာ။
ဒီကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
စနေနေ့ညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြေညာနေပါတယ်။အိန္ဒိယအလဲပိုင်းမှာရှိတဲ့လူစီကားရာစားသောက်ဆိုင်တစ်ဆိုင်အတွင်းမိဖို့ကြောင့်သောဂက်စ်အိုးပေါက်ကွဲတာကြောင့်လူ82ဦးထဏ်မှန်းနဲ့သေဆုံးပြီးအများအပြားဒဏ်ရာရခဲ့ပါတယ်။ဒီကနေ့ပေါက်ကွဲမှုကြောင့်သေဆုံးသူအရေအတွက်နောက်ထပ်တိုးလာနိုင်တယ်လို့အာဏာပိုင်တွေကပြောဆိုထားပါတယ်။မဒီယာပရာဒက်ရှ်ပြည်နယ်ကစားသောက်ဆိုင်မှာမနက်စာလာရောက်စားသုံးသူတွေနဲ့ပြင်းထန်နေချိန်မှာအခုလိုအင်အားပြင်းထန်တဲ့ပေါက်ကွဲမှုကြီးဖြစ်ပေါ်ခဲ့ပြီးအနီးအနားမှာရှိတဲ့အဆောက်အဦတွေလည်းပျက်စီးခဲ့ပါတယ်။ပထမအကြိမ်ပေါက်ကွဲမှုကြောင့်လောင်နေမိရာအနီးအနားကတခြားပေါက်ကွဲစေတတ်တဲ့ပျက်စီးတွေကိုထပ်မံလောင်ကျွမ်းပြီးနောက်တစ်ကြိမ်ပေါက်ကွဲမှုထပ်ဖြစ်တယ်လို့တချို့သတင်းတွေမှာဖော်ပြကြပါတယ်။အခုခါမှာတော့ကေဇေးအီလူသားတွေစေတနာဝန်ထမ်းတွေဟာအပျက်စီးအောက်ကအသက်ရှင်ကျန်ရစ်နိုင်သူတွေကိုရှာဖွေနေပါတယ်။အိန္ဒိယမှာအခုလိုဂက်စ်အိုးပေါက်ကွဲမှုတွေမကြာခဏဖြစ်ပွားလေရှိပါတယ်ခင်ဗျာ
စင်ကာပူနိုင်ငံရဲ့အာဏာရပါတီလူလူလှုပ်ရှားမှုပါတီ PAP ဟာခုတည်ရွေးကောက်ပွဲမှာတော့အများစုနဲ့အနိုင်ရသွားပါတယ်တောက်ကြနေမှာလုပ်ခဲ့တဲ့ပါလီမန်ရွေးကောက်ပွဲတွေမှာ PAP ပါတီအနေနဲ့အတော်လေးခက်ခဲခဲရှင်ပြန်ရလိမ့်မယ်လို့အများစုကတွက်ဆခဲ့ပေမဲ့မထင်မှတ်လောက်အောင်လို့အများစုနေရာကိုရရှိသွားတာဖြစ်ပါတယ်နေရာပေါင်း89ခုမှာ83နေရာရခိုင်နှုန်းအဖြစ်တော့80ရခိုင်နှုန်းကို PAP ပါတီကအနိုင်ရသွားတာဖြစ်ပါတယ်ယူကောက်ပွဲရဲ့အောင်ပွဲခံမှုဖြစ်တဲ့ PP ပါတီရဲ့လူလူစုဝေးပွဲကိုကျင်းပရမှာတော့ဝန်ကြီးချုပ်လီရှွန်လွန်ကိုယ်တိုင်တက်ရောက်ပြီးတော့နောက်ပိုင်းမှာတော့ပြည်တွင်းသတင်းဌာနတွေအတွက်သူကသတင်းစာရှင်းလင်းပွဲတရလုပ်ပါတယ်။အခုဒီယူကောက်ပွဲရလဒ်ကိုကြည့်မယ်ဆိုရင်စင်ကာပူနိုင်ငံသားတွေဟာအချိန်ကြီးသိနာလေကြပြီးတော့စင်ကာပူနိုင်ငံရဲ့ကောင်းကျိုးအတွက်သူတို့အားလုံးညီညွတ်ညွတ်နဲ့အကောင်းဆုံးစုဖွဲ့မှုလုပ်ထားနိုင်မယ်ဆိုရင်နောက်ဆုံးမှာအောင်မြင်မှုရှိလိမ့်မယ်ဆိုတာကိုပြသလိုက်တဲ့အကြောင်းဝန်ကြီးချုပ်ကပြောသွားပါတယ်။ဝန်ကြီးချုပ်လီရှွန်လွန်ဦးဆောင်တဲ့ PAP ပါတီဟာလွန်ခဲ့တဲ့1990စင်ကာပူလွတ်လပ်ရေးရပြီးကနိုင်ငံကိုအုပ်ချုပ်လာခဲ့တဲ့အာဏာရပါတီဖြစ်ပါတယ်။ဒါပေမဲ့လို့လည်းလက်ရှိဝန်ကြီးချုပ်ရဲ့ဒီအဖေဖြစ်သူပါတီခေါင်းဆောင်လီကွမ်ယူပြီးခဲ့တဲ့မတ်လတုန်းကကွယ်လွန်သွားခဲ့ပြီးတဲ့နောက်ပိုင်းမှာတိုင်းပြည်ရဲ့စီးပွားရေးအခြေအနေနောက်တိုးများလာတဲ့လူငယ်မဲဆန္ဒရှင်တွေရဲ့အမြင်တွေကြောင့် PAP ပါတီအနေနဲ့အနိုင်ရအောင်မယ်ဆိုရင်တော့မှဒီရွေးကောက်ပွဲမှာတော့အတော်လေးခက်ခဲနဲ့ရှင်ပြန်ရလိမ့်မယ်ဆိုပြီးတော့တွက်ဆမှုတွေရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဆယ်စုနှစ်တွေအတွင်းဂျပန်နိုင်ငံမှာအဆိုးရွားဆုံးရေကြီးမှုတွေဖြစ်နေပြီးနောက်ဒိုဂျိုမြို့အပြင်ဘက်မှာရေကြီးရေလျှံမှုကြောင့်ပိတ်မိနေသူတွေကိုဒီကနေ့မှကယ်ဆယ်ရေးအဖွဲ့တွေကဆက်လက်ရှာဖွေနေပါတယ်။ ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကအဲ့ဒီနေရာကိုဒီကနေ့သွားရောက်ပြီးမြေကြီးရှန်တက်နေတဲ့ဒီဆိုးဆိုးရွားရွားအခြေအနေတွေကိုသူမျက်မြင်တွေ့ခဲ့တယ်လို့ဒီပျက်စီးဆုံးရှုံးမှုပမာဏကိုသူအိမ်ပြန်ရောက်တဲ့အထိမြင်အောင်မိတယ်လို့ဆိုပါတယ်ရေကြီးရေရှမ်းမှုတွေအတွင်းပျောက်ဆုံးသူ16ဦးကိုအခုအခါမှာကယ်ဆယ်ရေးသမားတွေကဆက်လက်ရှာဖွေနေပြီးဂျိုဆိုမျိုးကန်တချို့ကတော့သူတို့အိမ်တွေကိုဆေးကြောတန့်ဆင်နေကြပါတယ်။ဒီရေကြီးမှုအတွင်းလူ3ဦးသေဆုံးပြီး2000ကျော်တန်ရာရခဲ့တယ်လို့အာနာပိုင်တွေကပြောပါတယ်။အခုအခါမှာရေဖုံးလွှမ်းနေတဲ့ကားလမ်းတွေအသုံးပြုမှုကိုတော့ပိတ်ပင်ထားဆဲဖြစ်ပါတယ်ခင်ဗျာ
။စနေနေ့ညနေပိုင်းထိပ်တန်းရောက်တဲ့တွေကိုကိုအောင်နဲ့ကိုတောင်းညွန့်ဦးတို့ကကြင်ညာပေးခဲ့တာဖြစ်ပါတယ်။ VOA ကနေစနေနေ့ညနေပတ်တဲ့တွေကိုဆက်လက်တင်ပြပေးနေပါတယ်။အခုပထမဦးဆုံးအနေနဲ့နားဆင်ရမှာတော့မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာရွေးကောက်ပွဲအပြီးအာဏာလွှဲပေးဖို့ပြက်ကွက်မှုမရှိအောင်ဆောင်ရွက်ဖို့အမေရိကန်အစိုးရမှာအစီအစဉ်ရှိထားတယ်လို့နိုင်ငံသားရေးအရာရှိတဦးကပြောကြားလိုက်ပါတယ်။မနေ့ကကန်နကီဘိတ်မန်အဆောက်အဦမှပြုလုပ်ခဲ့တဲ့ဒင်းစာရှင်းလင်းပွဲမှာအမေရိကန်ပြည်ထောင်စုအာရှနဲ့ Pacific ရေးရာဒူလက်ထောက်နိုင်ငံသားရေးဝန်ကြီး Daniel Russell ဟာ VOA မြန်မာပိုင်းနဲ့မေးမြန်းချက်ကိုအခုလိုဖြေကြားသွားတာဖြစ်ပါတယ်။ဒီသတင်းစာရှင်းလင်းပွဲကိုတော့ဦးကျော်စံသားကတက်ရောက်သတင်းယူခဲ့တာကိုနားဆင်ကြည့်ရအောင်ပါရှင်
။ဟုတ်ကဲ့မနေ့က Washington DC Carnegie Center လို့ခေါ်တဲ့ Carnegie ဘိတ်မန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲဟာ American ဒူလက်ထောက်နိုင်ငံသားဝန်ကြီး Daniel Russell မြန်မာနိုင်ငံကိုမကြာသေးခင်ကသွားရောက်ပြီးအခြေအနေကိုပြန်လည်တင်ပြတဲ့သတင်းစာရှင်းလင်းပွဲဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့တမိုင်းဝင်ရွေးကောက်ပွဲကြီးအတွက်ပြင်ဆင်နေတဲ့အချိန်မှာမြန်မာနိုင်ငံဘော American ဆိုရဲမူဝါဒကိုလိုက်လျောညီထွေဖြစ်အောင်ဆောင်ရွက်ဖို့သွားရောက်လေ့လာခဲ့တဲ့ခီးစဉ်ဖြစ်တယ်လို့ဆိုပါတယ်။ဒီခီးစဉ်အတွင်းသူ့ရဲ့အတွေ့အကြုံတွေကိုပထမဦးဆုံးဆင်းလင်းတင်ပြပြီးတဲ့နောက်ကျွန်တော်ကအခုလိုမေးခွန်းပေးခဲ့ပါတယ
်။ In 1919, the military was expecting a victory for their allied NUP party. But at the election, NUP won a huge landslide victory and it was
1990ပြည်ရွေးကောက်ပွဲတုန်းကစစ်တပ်ဟာသူတို့ကြောထောက်နောက်ခံပြုထားတဲ့တဆန်ညာပါတီနိုင်မယ်လို့မျှော်လင့်ခဲ့ကြပါတယ်။ဒါပေမဲ့ရွေးကောက်ပွဲကြတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအပြတ်ဆက်တောင်မျိုးကမ်းမျိုးအနိုင်ရရှိသွားတဲ့အခါမှာစစ်တပ်မျှော်လင့်ချက်ပြိုကွဲသွားပါတယ်။အဲဒီမှာစစ်တပ်ဟာရွေးကောက်ပွဲရလဒ်ကိုမလိုက်နာတဲ့အပြင်အနိုင်ရသူတွေကိုနှိပ်ကွပ်ခဲ့ပါတယ်။ဆိုတော့အခုလာမယ့်ရွေးကောက်ပွဲကြီးအပြီးမှာအဲ့လိုမဖြစ်လာအောင်ဘာတွေလုပ်မယ်ဆိုတဲ့အစီအစဉ်မျိုးအမေရိကန်ပြည်ထောင်စုနဲ့ဒါဥရောပသမဂ္ဂရောနိုင်ငံတကာအစိုင်းအဝေးတို့မှာအစီအစဉ်ရှိပါလားခင်ဗျာ
။And we're executing that plan. And that plan doesn't start the day after the election.That plan doesn't start when there is a challenge.
ကျွန်တော်တို့အစီအစဉ်ရှိပါတယ်။ဒီအစီအစဉ်တွေဟာရုပ်ောက်ပွဲပြီးလို့စိန်ခေါ်မှုတွေရှိလာတဲ့အခါစတင်မဲ့အစီအစဉ်မဟုတ်ပါဘူး။ဒီအစီအစဉ်ဟာနှစ်ပေါင်းများစွာရှိလာခဲ့တဲ့အစီအစဉ်ဖြစ်ပါတယ်။ဒီဇိုင်းမမလိုက်လံဆောင်ရွက်လာခဲ့တာပါ။မဲဆန္ဒရှင်တွေကိုပညာပေးရေး၊အားလုံးပါဝင်ခွင့်ရှိရေး၊ NGO တွေ၊နိုင်ငံတကာအဖွဲ့အစည်းတွေပါဝင်ရေးဒါတွေဟာမူဝါဒဖြစ်ပါတယ်။တန်တမာရေးအရာလဲသမ္မတဥပမာရဲ့ခိုင်မာပြတ်သားတဲ့ပြောကြားချက်ကမ္ဘာ့ခေါင်းဆောင်တွေရဲ့တိုက်တွန်းချက်တွေကျွန်တော်တို့ရဲ့ထက်မြက်တဲ့သံအမတ်ကြီး Derek Mitchell ကိုယ်တိုင်တက်တက်ကြွကြွထိတွေ့ဆက်ဆံနေမှုတွေနိုင်ငံသားရေးဝန်ကြီး John Kerry နဲ့တကွတခြားအရာရှိကြီးတွေရဲ့ခီးစဉ်တွေအားလုံးမှာကျွန်တော်တို့ရဲ့မျှော်မှန်းချက်တွေကိုထိတ်တန့်စစ်အရာရှိကြီးတွေစီရောက်အောင်ဆောင်ရွက်ခဲ့ပါတယ်။တခါမြန်မာပြည်သူတွေရဲ့အဖွဲ့အစည်းတွေခိုင်ခိုင်မာမာပေါ်ထွန်းလာဖို့အားပေးပါတယ်။ဒါတွေဟာကျွန်တော်တို့ရဲ့အစီအစဉ်တွေပါ
။တကယ်လို့အရင်လိုပဲအနာမလွှဲပြီးနဲ့တိတ်ကွတဲ့ကိစ္စတွေဖြစ်လာပြီးဆိုရင်တော့ဘယ်လိုလုပ်ဖို့အစီအစဉ်ရှိ
မလဲ comes to the morning after we will make our assessments based on the facts we're clear eyed
ရုပ်ကောက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့လည်းအချက်အလက်တွေပေါ်မူတည်ပြီးကျွန်တော်တို့သုံးသပ်မှာဖြစ်ပါတယ်ရှင်းရှင်းလင်းလင်းနဲ့အခြေအနေမှန်ကိုသုံးသပ်မှာပါအစိုးမြင်နဲ့အပြည့်ရှာတဲ့သဘောမျိုးမဟုတ်ပါဘူးလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ရေးသမကဒီမိုကရေစီနှိကြကြရရှိလာတဲ့ရလဒ်ကိုလိုက်နာဖို့ပြက်ကွက်တဲ့ဆိုရင်မြန်မာနိုင်ငံကိုနိုင်ငံတကာအတန်းဝိုင်းကလက်ခံဖို့မဖြစ်နိုင်ဘူးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအလားအလာမရှိနိုင်ဘူးဆိုတာအသိပေးထားပါတယ
်နောက်တစ်ခါဒေါ်အောင်ဆန်းစုကြည်သမ္မတရွေးခံပိုင်ခွင့်ရရှိရေးဆိုတာဟာအမေရိကန်မူဝါဒမှာဦးစားပေးအစီအစဉ်တရားအဖြစ်ရှိနေသေးပဲလားဒါမှမဟုတ်ဒီသတ်မှတ်ချက်ကိုအလျှော့ပေးလိုက်ပလားလို့ဆိုတဲ့မိကွန်းကိုလည်းMr. Russell ကအခုလိုဖြစ်တယ
် Constitution
နိုင်ငံသားတယောက်ကိုသူ့သားသမီးတွေဘယ်နိုင်ငံသားဖြစ်နေလို့ဆိုပြီးနိုင်ငံသားတယောက်ရတဲ့နဲ့အခွင့်အရေးအပြည့်အဝမပေးဘူးဆိုတာတကယ်တော့ကျွန်တော်တို့ရဲ့ဖွဲ့စည်းပုံမဟုတ်ပါဘူးသူတို့ရဲ့ဖွဲ့စည်းပုံမှာဒါပေမဲ့ဖွဲ့စည်းပုံရဲ့အဲ့ဒီအစိတ်အပိုင်းကိုပြင်ဆင်ရမယ်ဆိုတဲ့အယူဆဟာခွန်အားရှိတဲ့မှန်ကန်တဲ့ယူဆချက်ပါ အလားတူရေးကြီးတဲ့အချက်တရားလို့ကျွန်တော်တို့ယူဆတာကတော့စစ်တပ်ကိုယ်စားလှယ်25ရာခိုင်နှုန်းအရွေးမခံဘဲပါဝင်နေခြင်းဖြစ်ပါတယ်။ဒါကိုလည်းပြင်ဖို့လိုပါတယ်။ဒါဟာစစ်မှန်တဲ့ဒီမိုကရေစီဖြစ်စဉ်နဲ့မကိုက်ညီဘူးလို့လူတိုင်းသတ်မှတ်ကြပါတယ်
။တူလက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နယ်ရာဆယ်ဟာအမေရိကန်သမ္မတဘရက်အိုဘားမားရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒချမှတ်တဲ့နေရာမှာတက်တက်ကြွကြွပါဝင်ခဲ့တဲ့ပုဂ္ဂိုလ်တူလည်းဖြစ်ပါတယ်ခင်ဗျာ
။ဦးကျော်စံသားကရဲ့တည်င်းပေးပို့ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့ရွေးကောက်ပွဲဆိုင်ရာတိုင်းရင်းသားပါတီတွေရဲ့ပြင်ဆင်နေမှုတွေ၊ယုံကြည်ချက်တွေအကြောင်းကိုနားဆင်ရမှာပါ။မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာကချင်ပြည်နယ်အစိုးရဖွဲ့နိုင်ရေးအတွက်ကချင်နိုင်ငံရေးပါတီတွေကကြိုးစားနေတာကိုတွေ့ရပါတယ်။ဒါ့အပြင်နိုင်ငံရေးပါတီကြီးနှစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီပါတီနဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီတွေရဲ့ရှင်ပြိုင်ရမယ်ဆိုရင်လည်းသူတို့အနေနဲ့ယုံကြည်ချက်ရှိကြောင်းပြောပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးကျွန်မကဆက်ပြီးပြောပြမှာပါရှင်။လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာကချင်ပြည်နယ်လူထုနဲ့ကချင်ပြည်နယ်ကိုကိုးစားပြုရှင်ပြိုင်မဲ့ပါတီကြီးသုံးခုဖြစ်တဲ့ကချင်မျိုးသားဒီမိုကရေစီကွန်ဂရက်ကချင်ပြည်နယ်ဒီမိုကရေစီပါတီနဲ့ကချင်ဒီမိုကရက်တစ်ပါတီတွေဟာကချင်ပြည်နယ်အတွင်းမှာအမှတ်နေရာရဖို့ကြိုးပမ်းနေရဖြစ်ပါတယ်။မကြာခင်မှာကျင်းပတော့မယ့်ရွေးကောက်ပွဲအတွက်မဲဆန္ဒနဲ့50ကျော်လောက်မှရှင်ပြိုင်ဖို့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေကိုဆောင်ရွက်နေပြီလို့ကချင်ဒီမိုကရက်တစ်ပါတီကDP ဥက္ကဋ္ဌဒေါက်တာဒူးချာပြောပါတယ
်ကျွန်တော်ကအထူးပြင်ဒီကိုယ်စေလုံးတွေအနေနဲ့ပေါ့နော်ကိုယ်စေလုံးတွေနဲ့ကြည့်တဲ့မိမိဒီမေဆန္ဒတွေမှာသူစတဲ့လှုပ်ရှားနေပါပြီနော်အဲကျွန်တော်ကဒီပါတီနဲ့လှုပ်ရှားပေးတာတွေရှိပါတယ်ဗျအဲ့တော့အခုချိန်ကတော့ဒီယူကဖွဲ့အတွက်ဒါအားလုံးပဲလှုပ်ရှားနေကြတယ်ဗျ
နိုင်ငံရေးပါတီကြီးနှစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီပါတီနဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီတွေနဲ့ရှင်ပြိုင်ရမယ်ဆိုရင်လည်းသူ့အနေနဲ့ယုံကြည်ချက်ရှိကြောင်းအခုလိုပြောပါဗျ။အဲ့
တော့သူတို့ကပါတီဆုံးမဲ့ဟုတ်တယ်ဆိုဒီမိုကရေစီနဲ့အရသာဒါသူတို့ကကြားပြီးဆိုတော့ကကြားတော့ပြန်ပဲတင်ရှင်ပြန်ပဲတင်တော့ရှိကြတာပဲ။အဲ့မှာသူတို့ကတော့ဒီပါတီကြီးနှစ်ဖြစ်တဲ့ကြံ့ခိုင်ဖွံ့ဖြိုးပါတီနဲ့ NLD ပါတီကတော့ကျွန်တော်ပါတီအသက်သာအဓိကရှင်ပြန်ပဲတွေပါဘာပဲဖြစ်ဖြစ်ကျွန်တော်ကဒီဟိုကိုရအတော့ကိုလုပ်မယ်လေဒီလိုရှင်ပုတ်ပြီးသူဒီကောကတန်းဆုံးကိုရပါတီကိုထောက်ခံမှုပေးအောင်ကျွန်တော်ကြီးရုံးလှောက်ရှားသွားမယ်ဆက်ခါကျတော့တိပိစွရင်စီတော့မရှိပါဘူးအဲကြောင့်မလို့ဒါကျွန်တော်ဒီပါတီကြီးတွေနဲ့ရှင်ပြန်ရမယ်ဆိုတော့ညာလေးပေါ့ဒီဒေတာပါဒေတာပြီးသူဒီဒေတာခံပြီးသူတွေထောက်ခံအားပေးမှုအရာဆိုလို့ရှင်ကျွန်တော်စိတ်အားမငယ်ရပါဘူးအလားလာအများကြီးကောင်းတယ်လို့ပဲပြောလို့ရပါတယ်ဒါကြောင့်မလို့ဒါကျွန်တော်ကိုကိုယုံကြည်ချက်မှုလည်းရှိပါတယ်ခင
်ဗျ။ကချင်မျိုးသားပါတီလည်းဖြစ်ဒေတာခံပါတီလည်းဖြစ်တာကြောင့်သူတို့အနေနဲ့အနိုင်ရရှိဖို့တည်ချတယ်လို့ကချင်ဒီမိုကရက်တစ်ပါတီ KDP ဥက္ကဋ္ဌဦး
ကချင်ပြည်မှာရှိတာကျွန်တော်ကချင်မျိုးသားပါတီခုအနေနဲ့ဖြစ်ပါတယ်။ဒါကြောင့်ကျွန်တော်ကြံတဲ့လူတွေကိုနိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့တဲ့လူတွေကပြည်မပါတီဖြစ်ပါတယ်တတိယကတော့ပြည်မပါတီဖြစ်တာကြောင့်မို့ကျွန်တော်ကနေနဲ့ဒီ local ပါတီလည်းဖြစ်တယ်အမျိုးသားပါတီလည်းဖြစ်တယ်ဆိုတော့ကျွန်တော်ဒီကတော့ရင်ဆိုင်ဖို့အတင်းနဲ့ဖြစ်တယ်နိုင်လည်းနိုင်ပါပါ
အရင်တော့ကချင်ပြည်နယ်အစိုးရဖြစ်ခဲ့တဲ့တမိုင်းကြောင်းရှိတာနဲ့အမျှ NLD ကိုလည်းမဟာမိတ်အနေနဲ့သတ်မှတ်တာမို့လူထုထောက်ခံမှုတွေရရှိမယ်လို့ယုံကြည်ကြောင်းကချင်အမျိုးသားရေးဒီမိုကရေစီကွန်ဂရက် KNCD ပါတီရဲ့ဗဟုအတွင်းရေးမှူးဦးနော်ကြာကအခုလိုပြောပါတယ
်အဓိကဖြစ်တဲ့ကတော့ကျွန်တော်တို့ကြံ့ခိုင်ရေးလို့ကျွန်တော်တို့မှတ်ရလို့ရတယ် NLD ကတော့ကျွန်တော်တို့1989ခုနှစ်မှာဒေါ်ဆစုကြည်နဲ့ဦးတင်ဦးမြေချနာပထမဆုံးခီးစင်မှာကျွန်တော်တို့မဟာမိတ်ထူထားခဲ့တဲ့အတွက်ကြောင့်မဟာမိတ်ပါတီရေလို့တော့သတ်မှတ်လို့ရတယ်မိတ်ဆက်ပါတီရေလို့ပေါ့ဆိုတော့ကျွန်တော်တို့ရဲ့အဓိကပါပြန်ပြက်ပါတီကတော့ကြန့်ခိုင်ရေးပေါ့ဆိုတော့ကြန့်ခိုင်ရေးပါတီကိုကြတော့ကျွန်တော်တို့အနေနဲ့ဟိုပါပေါ့ကျွန်တော်တို့မှလည်း confident အပြည့်ပေါ့ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကရမူဝါဒကိုကျွန်တော်တို့ကလူထုထဲမှာချပြတဲ့တိချက်နှစ်ချက်ကကျွန်တော်တို့ရဲ့သမိုင်းကြောင်း1949ခုခေတ်ကနေကျွန်တော်တို့ဒီနေ့တိုင်းနှစ်ပေါင်း60ကျော်ကြာကျွန်တော်မယိုင်မလဲမဖြူမကွဲပဲကျွန်တော်တို့ထင်းထင်းပြီးတော့ဆောင်းချောက်လာတဲ့သမိုင်းကောင်းရှိတဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့ဟိုထောက်ခံတဲ့သူပေါ့အဲ့ဒါတော့ရှိပါတယ်နောက်တစ်ချက်က1953မှာရောကျွန်တော်တို့ကချင်ပြည်နယ်အစိုးရဖြစ်ခဲ့တယ်1958မှာလည်းကျွန်တော်တို့နိုင်ပြီးတော့အစိုးရဖြစ်ခဲ့တဲ့အတွက်ကြောင့်အဲ့ဒီတမိုင်းကျောင်းဒီနဲ့ချပြတဲ့အခါတော်တော်များလူထုကကျွန်တော်တို့ကိုထောက်ခံမှုတွေပေးတယ်ခင်ဗျလူထုတွေကအဲဘာဖြစ်ပြည်နယ် ဟိုအခြေစိုက်တဲ့ပါတီကိုပို့ပြီးတော့အလေးပေးရမယ်ပို့ပြီးတော့ကျွန်တော်တို့ကိုဟိုထောက်ခံမှုပြုပေးရမယ်ဆိုတာကိုနားလည်သုံးသပ်လာတယ်ခင်ဗျာ
ကချင်ပါတီကြီးတွေရဲ့အဓိကရည်ရွယ်ချက်ကတော့စစ်မှန်တဲ့ Federal ပြည်ထောင်စုကိုတည်ထောင်ဖို့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့နဲ့နောက်ပြီးတော့ပြည်တွင်းငြိမ်းချမ်းရေးနဲ့ကချင်ပြည်နယ်မှာအဓိကပြဿနာတစ်ခုဖြစ်နေတဲ့မူရစ်ဆေးဝါးသုံးဆွဲမှုအန္တရာယ်ကိုတိုက်ဖျက်ဖို့အတွက်အဓိကရည်ရွယ်တာဖြစ်ပါတယ်ရှင
်ဖရက်ရှ်မြတ်ပြရွေးကောက်ပွဲမဲဆွယ်စည်းရုံးလှုပ်ရှားမှုတွေကိုစက်တင်ဘာလ10ရက်နေ့ကစတင်ပြုလုပ်ခွင့်ပေးလိုက်တာမလို့နိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုတွေစတင်မြင်တွေ့နေရပြီဖြစ်ပါတယ်။မဲဆွယ်စည်းရုံးမှုတွေနဲ့ပတ်သက်လို့ဒီပါတီတွေရဲ့အတွက်ချထားတဲ့ဒီစီမင်းစည်းကမ်းတွေနဲ့မဲဆွယ်စည်းရုံးလှုပ်ဆောင်မှုတွေဟာမျှတလွတ်လပ်မှုရှိရလားဆိုတာကိုလာမယ့်စနေညပိုင်းတိုင်းလေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့လည်းတော့ရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို view မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလို့ရာမင်းများလို့ရာတွေကို view မြန်မာပိုင်းကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများကြားမဲ့တော့ရှင်တွေကိုကြိုဆိုပါရခင်ဗျာ။
ဒီကနေ့ညဘက်9နာရီနဲ့10နာရီထိထုတ်လွှင့်မဲ့ကြားရည်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်မှန်ဖိတ်ခေါ်ရပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရင်တော့ဖုန်းနံပါတ် 0932323954 ကိုအချိန်မီဆက်သွယ်ကြပါရှင်။ VOA American တန်ရဲ့ကြားရည်လိုင်းအစီအစဉ်တွေကိုတော့အင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုတော့သောရရှင်တွေနားဆင်ရမယ်နောက်တဲ့တဲ့ဘုတ်ကတော့မိုးရွာသည်ရုပ်ရှင်ပွဲတော့အကြောင်းကိုသိရမှာပါရှင်။ရန်ကုန်မြို့မှာမကြမီကျင်းပါတော့မဲ့မိုးရွာသည်ဝတ္တန်ရုပ်ရှင်ပွဲတော်မှာပြိသက်ကိုဆွဲဆောင်မဲ့လွမ်းမိုးမှုတွေကိုပေးဆွမ်းနိုင်တဲ့ documentary ခေါ်ရုပ်ရှင်မှတ်တမ်းတွေနဲ့ independent film ခေါ်တူဦးချင်းစိတ်တိုင်းကြထုတ်လုပ်တဲ့စမ်းသစ်တဲ့ဇာတ်လမ်းတွေကိုရုပ်ရှင်တွေကိုတင်ပြတင်ဆက်သွားမှာဖြစ်ပါတယ်လို့ပွဲစီစဉ်သူတွေကပြောပါတယ်ဒီမိုးရွာသည်ဝတ္တန်ရုပ်ရှင်ပွဲတော်နဲ့ပတ်သက်ပြီးစုံစမ်းမေးမြန်းထားတဲ့ VOA သတင်းထောက်မဝင်းစန်ဒီဦးကပြောပြမှာပါရှင
်ဟုတ်ကဲ့ပါမိုးရသည်ဝတ္တန်ရုပ်ရှင်ပွဲတော်ကိုရန်ကုန်မြို့ဝစီယာရုပ်ရှင်ရုံမှာစက်တင်ဘာလ9ရက်နေ့ကျရင်စတင်ကျင်းပရမှာဖြစ်ပါတယ်။ဒီဝတ္တန်ရုပ်ရှင်ပွဲတော်ဟာ9ချိန်မြောက်ကျင်းပတာဖြစ်ပြီးဒီပွဲမှာပါဝင်ပြသမဲ့ရုပ်ရှင်တွေအတွက်ရွေးချယ်ခြင်းခံရတဲ့ရုပ်ရှင်ဒါရိုက်တာစီးရင်ကိုလည်းထုတ်ပြန်ပြီးဖြစ်ပါတယ်။ဝတ္တန်ရုပ်ရှင်အစည်းအရုံးကိုတည်ထောင်သူကိုသိတ္တိကဒီဝတ္တန်ရုပ်ရှင်ပွဲတော်ကျင်းပရနဲ့ပတ်သက်ပြီးအခုလိုပြောပါဗျာ။
အဲကျွန်တော်တို့ပုံမှန်ကတော့ဆွေးနွေးတင်းတဲ့ပေါ့နော်ကျွန်တော်တို့ကဒီတိုင်မွေးဝင်ကားလေးကိုကျွန်တော်တို့ကဟိုပို့ပြီးတော့ကောင်းလာနေရကျွန်တော်အဲ့ဒါကျွန်တော်တင်းတဲ့နိုင်ငံတကာပေါ့နော်တခြားသောဟို short film တွေ documentary တွေကိုလည်းကျွန်တော်ပြည်တွင်းမှာပေါ့ inspiration ရအောင်လို့ကျွန်တော်တို့ကဖိတ်ဖိတ်ပြီးတော့ပြရတယ်ပေါ့ဒီနှစ်မှာဆိုရင်ဒီနိုင်ငံတကာမှာဘာဖြစ်နေလဲဆိုတဲ့ဟာကိုလည်းကျွန်တော်တို့တရားထိုင်ပြီးတော့ဟိုမြင်ရတွေ့ရအောင်လို့ကျွန်တော်တို့ပို့ပြီးတော့စူးစမ်းထားတာရှိပါတယ်ခင်ဗျာ
ရုပ်ရှင်တင်ပြမှုအနုပညာပိုင်းနဲ့ပတ်သက်ပြီးဘလို့အတွေးခေါ်မျိုးတွေပြိသက်ကိုပေးဆွမ်းတဲ့နယ်ဆိုတဲ့အပိုင်းကိုလည်းကိုသိတ္တိကရှင်းပြထားပါဗျ။
အဓိကတော့ကျွန်တော်တို့ဒီပြညာအနုပညာမြောက်တဲ့ရုပ်ရှင်ပေါ့နော်။အတူတူဖြစ်တဲ့ရုပ်ရှင်တွေဒီ independent ရုပ်ရှင်တွေရယ်ဆိုတဲ့သဘောကတော့အဓိကရုပ်ရှင်ကြည့်ခြင်းအားဖြင့်ကျွန်တော်တို့ကပေါ့နော်။ကျွန်တော်တို့ရဲ့အတွေးခေါ်အမြင်တွေကိုကျွန်တော်တို့တကားဖွင့်ပေးရပေါ့နော်။ကိုလိုဖွင့်ပြီးတဲ့အကြောင်းတွေကိုပြန်ကြည့်ကိုယ့်ကိုပြန်ပြီးတော့ကျွန်တော် realize ဆိုလို့ရတယ်။ကျွန်တော်ရှေ့လျှောက်ဘလို့ပိုကောင်းတဲ့လူဖွဲ့စည်းရှိကိုသွားမလဲဆိုတော့ကိုယ့်ကိုပြန်ပြီးတော့စဉ်းစားဖို့ရတယ်အဓိကတော့စဉ်းစားဖို့ပေါ့နော်အခုတာမန်မြန်မာရုပ်ရှင်ကားတွေကိုကြည့်တဲ့အခါကျကျွန်တော်တို့စဉ်းစားဖို့အခွင့်အရေးမရှိဘူးကျွန်တော်တို့ကချော်ပြေးရေးတစ်ခုအနေနဲ့ပေါ့နော်ကျွန်တော်တို့ရဲ့စဉ်းစားမှုတွေခေါ်ပိုင်းတွေကိုဖွင့်ပေးဖို့ကျွန်တော်လမ်းကြောင်းနည်းတယ်လို့ကျွန်တော်ခံစားအဲ့ဒါကြောင့်ကျွန်တော်တို့ဒီဂလီဝဇန်ရုပ်ရှင်ပွဲတော်ကနေပြီးတော့ပို့ပြီးတော့ကျွန်တော်တို့အတွက်စဉ်းစားဖို့ကျွန်တော်တို့ကိုကျွန်တော် realize ဆုံးဖို့ပေါ့နော်ဒီရုပ်ရှင်တွေကနေပြီးတော့အမှုပညာတစ်ခုအနေနဲ့ရုပ်ရှင်တွေကနေပြီးကျွန်တော်တို့အခွင့်လမ်းပေးမယ်လို့ကျွန်တော်မျှော်လင့်ထားပါတယ်ဟုတ်
2012ခုနှစ်မှာကျင်းပခဲ့တဲ့ဝတ္တန်ရုပ်ရှင်ပွဲတော်မှာအကောင်းဆုံးဇာတ်လမ်းတို့ Best Short Film Award ကိုဆုခူးခဲ့တဲ့ကိုထူးပိုင်စောဦးကလည်းဒီဝတ္တန်ပွဲတော်ကြောင့်အနုပညာဖန်တီးမှုအမြင်သစ်တွေရရှိခဲ့တဲ့အကြောင်းနဲ့ဒီဝတ္တန်ပွဲတော်ကနေပေးခဲ့တဲ့သူ့ရဲ့အနုပညာအတွေ့အကြုံသစ်တွေနဲ့ပတ်သက်ပြီးခုလိုပြောပြပါရစေ
။ဒီဟိုဝတ္တန်က2017မှာစတာပထမအကြိမ်ပေါ့နော်ကျွန်တော်အဲ့မှာ Short Film တွေ Documentary ဆိုတော့ဘာမှမသိကြမှာဒီ2017ပထမအကြိမ်ဝတ္တန်ရုပ်ရှင်ပွဲတော်သွားကြည့်ပြီးတော့အဲ့လိုပုံစံနဲ့လည်းရှိရိုက်လို့ရပါလားဆိုတဲ့အတွေ့တစ်ခုရပါတယ်အဲ့ဒီမှာကျွန်တော်စပြီးဒီ2012မှာဒီ short film လေးစရိုက်တဲ့အခါမှာဒီအဲ့လို idea လေးတွေကအော် ကျွန်တော်အစအရင်တော့တော့အရှိကားရှိတွေပဲပေါ့နော်ရုပ်ရှင်ယုံနေမှာတင်တဲ့ကားရှိတွေစီးရီးတွေပဲကြည့်ဘူးလေဒီလိုတူတူလေးနဲ့လည်းဒီအစ်စ်တွေအနေနဲ့ဖန်တီးလို့ရပါလားဆိုတော့ဒီဝတန်ပွဲတော်ကစပြီးသိသွားတဲ့အတွက်ကျွန်တော်အဲ့မှာဒုတိယအချိန်မှာဝတန်ရုပ်ရှင်ပွဲတော်မှာကိုဇလန်တို့လေးနဲ့ထပ်ပြီးပြိုင်တယ်အဲ့ပြိုင်တဲ့ပွဲမှာကျွန်တော်ကဒီ Best Short Film Award ကိုရသွားတယ်ပေါ့နော်2012တုန်းကအဲ့လိုရသွားတဲ့အတွက်ဒီစုရသွားတဲ့ဆိုတော့ဆိုရနဲ့အမြတခြားဟိုမီဒီယာတွေရောတခြားဒီဘက်ကပရိုဂျူဆာတွေရောတတိထားမိပြီးတော့ကျွန်တော်အဲ့မှာ music video တွေဟိုလက်ခံပြီးကြိုက်ကူးခွင့်ရတယ်ပေါ့နော်အဲ့အတွက်ဒီဝတန်ရရှင်ပွဲတော့ကြောင်းမလို့ပဲကျွန်တော်ဒီအနုပညာလောကမှာဆက်ပြီးရှောင်နေတယ်လို့ပြောလို့ရပါတယ
်နောက်ထပ်ပြိုင်ပွဲဝင်တဦးဖြစ်တဲ့ American နိုင်ငံ University of Southern California မှာကျောင်းတက်နေတဲ့ကိုညီလင်းထက်ကလည်းဝတန်ပွဲတော်လိုရွေးရှင်ပွဲတော်တွေပေါ်ပေါက်လာတဲ့အတွက်ကြောင့်သူတို့အနုပညာဖန်တီးသူတွေအတွက်အခွင့်အလမ်းကောင်းတရဖြစ်တယ်လို့ပြောပါတယ်
။ရွေးရှင်ပွဲတော်တွေမရှိခင်တော့ဒီရိုက်မဲ့သူတွေအတွက်အဲ့လိုမျိုးဟိုအပြင်ကနေရိုက်မဲ့သူတွေအတွက်ကြာဟိုပြစရာနေရာလဲရှားရဆိုတော့ဟိုအဲ့လောက်ဟို motivation နဲ့ဖြစ်ချင်မှဖြစ်မှာပေါ့နော်။အမှကျွန်တော်ကိုယ်အနေအောင်ဒီလိုကျေပြတဲ့ဆက်တီဟိုတင်ရရုပ်ရှင်ပေါ်တော့တခုရှိနေလို့လည်းနည်းနည်းဟိုတွန်းအားတခုဖြစ်သွားတာပေါ့။ဒါဆိုဥမာဟိုအလုပ်လုပ်ပုံစံဟိုများသောမြို့ဥမာ deadline လေးတခုလေးနဲ့ရှိနေတော့လည်းနည်းပို motivation ဖြစ်ပါတယ်။အဲ့တော့ပြခြင်းပြလို့ရတဲ့ဟို platform တခုအနေနဲ့ဝတ်တန်းကျွန်တော်တို့တုံးရလို့ထင်ပါတယ်။
မြန်မာနိုင်ငံမှာပထမဦးဆုံးရုပ်ရှင်ပွဲတော်အနေနဲ့ကျင်းပတဲ့ဝတ္တန်ရုပ်ရှင်ပွဲတော်ဟာဆိုရင်လွတ်လပ်တဲ့စံသစ်မှုတွေနဲ့အတူဖန်တီးမှုမျိုးမျိုးတို့ကိုကြည့်ရှုခံစားရမှာဖြစ်ပြီးဒီနှစ်၅ချိန်မြောက်ကျင်းပမယ့်ပွဲမှာဆိုရင်လည်းရတမျိုးစုံကိုတင်ဆက်ပြသသွားမှာဖြစ်တယ်လို့ပွဲစီစဉ်သူတွေကပြောပါရရှင်
မဝင်းဆန်ဒီဦးပြောပြသွားတာပါဒီကနေ့ညဘက်9နာရီမှာဆက်ပြီးထုတ်လွှင့်မယ့် VOA ညနေပိုင်းအစီအစဉ်မှာတော့ဘလော့ဂါတွေပြောသမျှနဲ့ Direct Line အစီအစဉ်ကိုနားဆင်ရမှာပါရှင်အခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးပါအောင်ရှင
်လူ108ယောက်ထက်မနည်းတည်ဆုံးပြီး230ကျော်တန်ရန်ရခဲ့တဲ့ Sorry Arabia နိုင်ငံမက်ကာကအကြီးဆုံးဗလီကြီးတစ်ခုအပေါ်ကိုဝင်းကြီးဆက်ဂရင်းကြီးဘာကြောင့်ပြိုလဲကျခဲ့တယ်လဲဆိုတာနဲ့ပတ်သက်လို့ Sorry Anabani ရေစတင်စုံစမ်းဆက်ဆင်းနေပြီဖြစ်ပါတယ်တောက်ကြနေဝိပုစုတောင်းပွဲအတွက်စီရင်ကြစဉ်မှာဒီဝင်းချီဆက်လက်တံဟာဗလီအမိုးကိုဖောက်ပြီးတော့လဲကြခဲ့တာပါအစ္စလာမ်တွေအထွတ်မြတ်ထားရဒီနေရာမှာနှစ်ဆင်ချင်းပါတဲ့ hatch ဖယားဘူးရာဒီမကြောက်မီရပိုင်းအလုံးမှာပဲအခုလိုဖြစ်ပွားခဲ့တာပါဥရောပသမဂ္ဂနိုင်ငံတွေရဲ့ကိုဒုက္ခသည်တွေအစုလိုက်ပြုံလိုက်ဝင်ရောက်နေတဲ့ကိစ္စဟန်တာရေးစီးရီးယားအင်းနီးချင်းနိုင်ငံတွေရဲ့ဆောင်ရွက်ချက်ကိုဥရောပအနေနဲ့ကြီးမားတဲ့အကူအညီပေးရေးအစီအမံတရက်ဆောင်ရွက်ဖို့ဟန်ဂေရီဝန်ကြီးချုပ်ဗစ်တာအော်ဘန်ကတိုက်တွန်းလိုက်ပါတယ်ဟန်ဂေရီနိုင်ငံကနေတဆင့် EU ရဲ့ကိုဒုက္ခသည်တွေနောက်ထပ်ဝင်ရောက်ခွင့်မပေးနိုင်ဘူးဆိုတာကိုအခြေခံပြီးဂျာမနီနိုင်ငံဘေးလ်ဒရင်းစာကိုဝန်ကြီးချုပ်အော်ဘန်ကတောက်ချောင်းနေကပြောဆိုခဲ့တာဖြစ်ပါတယ်စီးရီးယားအစိုးရကိုရုရှားကစီးရီးကူညီတွေတိုးပေးလိုက်တာဟာအမေရိကန်ပါဝင်သူဦးဆောင်နေတဲ့မဟာမိတ်တွေရဲ့ဒီစီးရီးယားနိုင်ငံတွင်ပဋိပက္ခတွေကိုနိုင်ငံရေးအရာဖြေရှားဖို့ကြိုးစားနေတဲ့အစီအစဉ်တွေကိုဟန်တာပစ်လိုက်နိုင်တယ်လို့အမေရိကန်သမ္မတဘရိုက်အိုဘားမားကပြောဆိုလိုက်ပါတယ်။စီးရီးယားသမ္မတဘရှားအဲအာဆက်အစိုးရကိုစီးရီးအကူအညီတွေတိုးမြှင့်ပေးသွားမယ်။ရုရှားရဲ့မဟာဗျူဟာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့တုံ့ပြန်ဆောင်ရွက်သွားလိမ့်မယ်လို့ဒီတောက်ကြနေမှာပဲသမ္မတအိုဘားမားကပြောဆိုခဲ့ပါတယ်ခင်ဗျာ။အိန္ဒိယလေပိုင်းမှာရှိတဲ့လူစီဂါယာစားတောက်ဆိုင်တစ်ဆိုင်တွင်မိဖို့ကြောင့်သောကက်ဆိုးပောက်ကွဲတာကြောင့်လူ82ဦးထက်မနည်းသေဆုံးပြီးအများပြားဒဏ်ရာရခဲ့ပါတယ်။ဒီကနေ့ပောက်ကွဲမှုကြောင့်သေဆုံးသူအရေအတွက်နောက်ထပ်တိုးလာနိုင်တယ်လို့အာနာဘိုင်းနီကပြောဆိုထားပါတယ်။မဒီယာပရဒက်ရှ်ပြည်နယ်ကစားတောက်ဆိုင်မှာမနည်းစားလာရစားသုံးသူတွေနဲ့ပြင်းတဲ့ချိန်မှာအခုလိုအင်အားပြင်းထန်တဲ့ပောက်ကွဲမှုကြီးဖြစ်ပေါ်ခဲ့တာပါ။စင်ကာပူနိုင်ငံရဲ့အာဏာရပါတီလူမှုလှုပ်ရှားမှုပါတီ PAP ဟာအခုရွေးကောက်ပွဲမှာအများစုနဲ့အနိုင်ရသွားပါတယ်။တောက်ကြနေမှာလှုပ်တဲ့ရွေးကောက်ပွဲမှာ PAP ပါတီအနေနဲ့အတော်လေးခက်ခဲရှင်ပြန်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာတော့ Glenn von Carlio ဖြစ်ပါတယ်။ကျမနောင်လဖိုင်ပါ။ည9နာရီမှာတခါထုတ်လွှင့်မဲ့အစီအစဉ်မှာပြန်ဆောင်ရပါအောင်ပါရှင်။တော်တော်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOO နားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.